ကျင်းသားရှိရာကျော်ကိုပြန်လွတ်ပေးမယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြီးတဲ့နောက်အခုသတင်းရေးချိန်ထိပြန်လွတ်လာသူတွေထဲမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတွေကမပါသေးပါဘူး။ထောင်ဒဏ်180ကျော်ချထားတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုထောင်ဒဏ်ထက်ဝက်လူငယ်ချမ်းသာဝင်ပေးတယ်လို့စစ်ကောင်စီကတီးခြားကြေညာချက်ထုတ်ထားပါတယ်။အခုပြန်လွတ်ပေးမဲ့သူတွေဟာနောက်တစ်ချိန်ပြစ်မှုကျူးလွန်ရင်အဲ့ဒီအတွက်ပြစ်ဒဏ်အပြင်အခုကြံရှိတဲ့ပြစ်ဒဏ်တွေကိုပါတပေါင်းတည်းကြားခံရမယ်ဆိုတဲ့စည်းကမ်းသတ်မှတ်ချက်နဲ့လူငယ်ဝင်ပေးတာဖြစ်ပါတယ်။ပြန်လွတ်ပေးသူအများစုဟာအင်းစင်အချင်းထောင်ကဖြစ်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောတဲ့အကြောင်း AFP သတင်းမှရေးထားပါတယ်။အချင်းချထားတဲ့နိုင်ငံသားတွေကသီရိလင်္ကာနိုင်ငံသား9ယောက်ကိုပြန်လွတ်ပေးမယ်လို့လည်းစစ်ကောင်စီကတီးကြားအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးဂျန်ပေပုဂ္ဂိုလ်ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းထန်းနိုးကိုပြန်လွတ်ပေးမလားဆိုတာကိုတော့ဗိုလ်ချုပ်ဇော်မင်းထွန်းကမပြောဘူးလို့ AFP သတင်းမှရေးထားပါတယ်။ပမောကရှောင်းတန်းနယ်ဟာစစ်တပ်ကအာဏာသိမ်းတဲ့နေကြတဲ့ကဖမ်းဆီးခံထားရတာဖြစ်ပြီးနိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြမှုဆိုင်ရာဆွဲချက်အတွေ့ဒေါ်ဆန်းစုကြည်အပါအဝင်၄ဦးနဲ့အတူတရားစွဲခံထားရတယ်လို့လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားအမှုရင်ဆိုင်နေရပါတယ်။ပမောကရှောင်းတန်းနယ်ကိုပြန်လည်ပေးဖို့ဩစတြေးလျနိုင်ငံကတောင်းဆိုထားတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာလည်းစစ်ကောင်စီအုပ်ထပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုတိုက်တွန်းခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံဘက်ကပြောထားပါတယ်။ရှောင်းတန်းနယ်ဟာအမှုရင်ဆိုင်နေရာဆက်ကာလဖြစ်တာကြောင့်ဒီအရုံးလုပ်ငန်းစဉ်ပြီးဆုံးတဲ့အခါမှသာသူ့ကိုပြန်လွှတ်ပေးဖို့စဉ်းစားမဲ့သဘောမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ပြောဆိုခဲ့တယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ပြီးကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရော့ခ်ဆိုခွန်ကပြောခဲ့ပါတယ်။